အဲ့ဒီဆန္ဒပြပွဲမှာတွေ့ရတာက1990ခုနှစ်ကရွေးချယ်တင်မြှောက်ခံရတဲ့လွှတ်တော်ကိုယ်စားလှယ်တစ်ဦးဖြစ်တဲ့ပြည်ထောင်စုမြန်မာနိုင်ငံမျိုးသားညွန့်ပေါင်းအစိုးရဝန်ကြီးချုပ်ဒေါက်တာစိန်ဝင်းအပါအဝင်ပြည်내တချို့မှာနေထိုင်ကြတဲ့မြန်မာဒီမိုကရေစီအင်အားစုတရားကျော်လောက်တက်ရောက်ခဲ့ပါတယ်။ဆန္ဒပြပွဲစစချင်းမှာပဲလွတ်လပ်ရေးရပြီးပါလီမန်ခေတ်ကကျယ်ငါးပွင့်အလံတိုက်ပွဲဝင်ခွတောင်းအလံပါဝင်ကတောင်းအလံတွေကိုအလေးပြုကြပါတယ်။အဲ့ဒီလိုအလေးပြုနေတဲ့တချိန်တည်းမှာပဲစစ်စိုးရတန်ရုံမှာတော့အခုရပိုင်းတွင်နေပြည်တော်ကအသစ်တတ်မှတ်လိုက်တဲ့ဝါစိမ့်မီအလံပေါ်မှာကျဲတပွင့်တပွင့်ပါတဲ့အလံလွှင့်ထူထားတာကိုလည်းတွေ့ကြရပါတယ်။အဲဒီဆန္ဒပြပွဲမှာရွေးကောက်ပွဲသဘေးမှောက်ရေးအပြင်ဒုတိယအကြိမ်ပင်လုံညီလာခံခေါ်ယူရေးနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တွေ့ဆုံဆွေးနွေးရေးတွေကိုတောင်းဆိုခဲ့ကြပါတယ်။1994ခုနှစ်ကစစ်တပ်ကဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြီးတပါတီအာဏာရှင်စနစ်တည်တံ့အောင်တစ်ဖက်သက်ဆောင်ရွက်ခဲ့တယ်လို့ပဲလာမယ့်ရွေးကောက်ပွဲကပေါ်ထွက်လာမယ့်အစိုးရဟာလဲစစ်တပ်ကကြိုးကန်မဲ့အစိုးရသာဖြစ်တယ်လို့မြို့သားညွန်ပေါင်းအစိုးရဝန်ကြီးချုပ်ဒေါက်တာစေဝင်းက RFA ကိုပြောပြပါတယ
်စစ်တပ်ကနေပြီးတော့အုပ်ချုပ်နေတော့ဒါကြာတဲ့အခါကျတော့ဒီလိုစစ်ယူနီဖောင်းကြီးနဲ့ဒီလိုအုပ်ချုပ်တာကိုဟုတ်လားအမတန်ကြားရုပ်လို့ခုခက်တယ်နော်ခက်တဲ့အတွက်ကြောင့်တို့ဒီနိုင်ငံရေးဆန်နေတော့တပါတီအာဏာရှင်စနစ်ကိုထူတောင်းတာနော်ထူတောင်းတော့လည်းပဲတကယ်ကြမ်းကြတော့တတ်မတော်ပါပဲနောက်ကအုပ်ချုပ်နေတာတော့ဥနေဝင်းပေါ့ဗျာနော်အဲဒီကောင်ဥနေဝင်းဟုတ်လားဗိုလ်ချုပ်ဥနေဝင်းကနေဥနေဝင်းဖြစ်သွားတယ်နော်ကြံနဲ့ဟုတ်လားတချို့ဗိုလ်ချုပ်တွေလည်းဒီလိုပဲဆိုတော့စစ်ယူနီဖောင်းကနေပြီးတော့တိုက်ပုံတော့ဘာလို့စစ်ဗီလီယံယူနီဖောင်းကိုပြောင်းသွားတာပဲကျန်တာမထူးနော်အခုလည်းပဲဒီသဘောပါပဲเนาะတို့အနေနဲ့က1990ရွေးကောက်ပွဲရဲ့ရာလတ်ကိုလည်းဖျက်ချင်တယ်တစ်ဖက်ကလည်းပဲနိုင်ငံတကာနဲ့အားလုံးကိုအယတားဖြစ်နေပါပြီဝန်ကြီးချုပ်သိန်းစိန်ကနေပြီးအယတားဝန်ကြီးချုပ်သိန်းစိန်ဖြစ်သွားနိုင်တယ်เนาะဆိုတော့ဒါရီက84နဲ့ဆင့်ကျင်ပါပဲ
ဒါအပြင်နိုင်ငံအကျဉ်းသား2000ကျော်ကိုနှစ်ရှည်လာများမတရားဖမ်းဆီးချုပ်နှောင်ထားတဲ့အတွက်လာမယ့်ရွေးကောက်ပွဲဟာဘယ်နည်းနဲ့မှတရားမျှတမှုမရှိဘူးလို့ဆန္ဒပြပွဲကိုဥဆောင်စီရင်ခဲ့တဲ့ကိုညင်ကြီးအောင်ကပြောပါတယ်။သူဟာပြီးခဲ့တဲ့နှစ်စက်တင်ဘာလမှာနိုင်ငံရေးအကျဉ်းသူမိခင်ဖြစ်သူကိုတွေ့ဖို့စ조사ရင်းမင်္ဂလာတောင်လေးစိတ်မှာအဖမ်းခံခဲ့ရတဲ့မြမဒီမိုကရေစီရေးလှုပ်ရှားသူဖြစ်ပါတယ်
။ကျွန်တော်စောင့်ကြည့်ရမယ်လို့ပြောနေတဲ့အင်အားစုတွေတခုပြောချင်ပါတယ်။ကျွန်တော်တို့တိုင်းပြည်ထဲမှာနိုင်ငံရေးအကျဉ်းသား2000ကျော်ရှိပါသေးတယ်။အဲ့ဒီအတွက်ကြောင့်သူတို့သာနိုင်ငံရေးအကျဉ်းသားတွေဖြစ်မယ်ဆိုစောင့်ကြည့်နိုင်ကြမလား။ပြီးတဲ့အခါကျတော့ရွာတွေမီးရှို့ခံရတယ်။တပ်မတော်ကရွာတွေမှာအတိုင်းအတာနေမြေတွေမှာလှုပ်ချင်ရလှုပ်နေတာခံနေရတဲ့လူတွေဆိုရင်စောင့်ကြည့်နိုင်မလားဆိုတာစဉ်းစားဖို့လိုပါတယ်
။မြန်မာပြည်သူတွေကြားမှာနိုဝင်ဘာလ9ရက်နေ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးဘယ်ပါတီကိုမဲပေးရမလဲဆိုတာဝေဝါးနေတာတွေရှိနိုင်တဲ့အပေါ် RFA ကမေးမြန်းရမှာတော့အများစုကလုံးဝမဲမပေးရကိုသာလူလာကြပါတယ်။ကိုညင်ကြီးအောင်ပြောပြတာက
တို့လူလူကောင်းတော်အောင်ဆန်းစုကြံနောက်ဆုံးပြောပါတယ်။လူလူတွေကမဲပေးခြင်းမပေးခြင်းဆိုတာသူတို့စဉ်းစားဖို့လိုပါတယ်။ဒါအမှန်တရားပါပဲ။ကျွန်တော်တိုင်းပြည်ရဲ့အနာဂတ်ရေးကိုသူတို့ပေးသင့်တယ်မပေးသင့်ဘူးဆိုတာသူတို့လူလူကလည်းဆုံးဖြတ်ပိုင်ခွင့်ရှိတယ်။ဒါကိုလက်မခံကြောင်းသို့မဟုတ်ဆိုရှင်သူတို့မဆုံးဖြတ်ခင်တိုက်တွန်းလို့မဖြစ်စေရပါဘူး။ဒီအခြေအနေမျိုးကကျွန်တော်တို့ပြောနေတာကတော့လူလူအားလုံးစဉ်းစားပြီးတော့အကောင့်ထည့်ပေါ်ကြဖို့စဉ်းစားပြီးတော့ကိုယ့်ရဲ့တိုင်းပြည်အနာဂတ်ကိုလှုပ်ရှားဖို့အတွက်ကျွန်တော်တို့တိုက်တွန်းနေခြင်းဖြစ်ပါတယ်။
ဖြစ်နိုင်ရင်ဒေါအောင်ဆန်းစုကြည်မှာတဲ့အတိုင်းမဲမပေးဘဲနေပိုင်ခွင့်ရှိတယ်ဆိုတော့နိုင်ငံသားအခွင့်အရေးတိုင်းသာလိုက်နာဖို့လိုအပ်တယ်လို့ဝန်ကြီးချုပ်ဒေါက်တာစေဝင်းကပြောပါတယ်။ဒါပေမဲ့မဖြစ်မနေမဲပေးရမယ်ဆိုရင်လဲကြန့်ခိုင်ဖွံ့ဖြိုးရေးပါတီကိုလုံးဝမဲမပေးဖို့ဒေါက်တာစေဝင်းကပြောပါတယ်
။ခက်တော့ခက်တာပေါ့နော်။ကျွန်တော်တို့အမြင်ကဟို whole picture တစ်ခုလုံးကိုကြည့်ပြီးမြင်တာ။တစ်ခုလုံးကိုကြည့်ပြင်တဲ့မြင်တဲ့အခါကျတော့ဟိုရှင်းရှင်းလင်းလင်းပြောရင်နော်ကန့်ကွက်မဲ့အနေနဲ့USDP တိုင်းငံဖွံ့ဖြိုးရေးပါတီကိုတော့လုံးဝမပေးဖို့လိုတယ်လို့
စနေနေ့ကဆန္ဒပြပွဲလိုပဲမြန်မာနိုင်ငံသားတွေနေထိုင်ကြတဲ့ Australia, New Zealand, Canada, Denmark, Norway စတဲ့နိုင်ငံတော်တော်များများကမြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေဟာလာမယ့်နိုဝင်ဘာလ9ရက်နေ့ထိနေ့စဉ်ဆန္ဒပြပွဲတွေလှုပ်သွားမယ်လို့သိရပါတယ်ခင်ဗျာ